တရုတ်နဲ့မြောက်ကိုရီးယားနိုင်ငံတို့ကြားတန်တမာဆက်ဆံရေးထူထောင်ခဲ့တာ85နှစ်ပြည့်ပြီဆက်ဆံရေးခိုင်မာဖို့မျှော်လင့်နေကြောင်းနှစ်နိုင်ငံခေါင်းဆောင်တွေအပြန်အလှန်အမှားစကားပါခဲ့ကြပါတယ်။မြောက်ကိုရီးယားနဲ့ရုရှားဆက်ဆံရေးတွေသီးသီးသာသာတွန်းမြင့်လာနေပြီးတရုတ်နိုင်ငံကတော့ရုရှားနဲ့ခက်တန်းတဲ့ဆက်ဆံနေချိန်မှာမြောက်ကိုရီးယားနဲ့တရုတ်ကြားဆက်ဆံရေးခိုင်မာဖို့သတင်းစကားဖလှယ်ခဲ့ကြတာပါ။မကြာခင်လတွေမှာအပြန်အလှန်ဆက်ဆံရေးအတိုင်းအတာနဲ့အထိမ်းအမှတ်အစီအစဉ်တွေကလက်တွေ့ဆက်ဆံရေးအခြေအနေကိုတစုံတစသိရနိုင်တယ်လို့လည်းကဲကတ်တွေခံမနေပါတယ်ဒီသမရာရှိချင်းဖြစ်တဲ့ပြပိုးတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝင်းရဲ့အမှားစကားမှာတော့ချစ်ချည်ရင်းနှီးပြီးပူပေါင်းဆောင်ရွက်ဆက်ဆံရေးကိုညှိနှိုင်းပြီးတိုးတက်အောင်လုပ်သွားဖို့တဖြည်းဖြည်းချင်းကြိုးပမ်းမယ်လို့ပြောဆိုထားတာပါဒီသမရာရဲ့အမှားစကားမှာတော့နှစ်နိုင်ငံကြားတည်ငြိမ်တဲ့ဆိုရှယ်လစ်စနစ်ရည်မှန်းချက်တွေရှစ်ဆက်တွန်းအောင်ဆောင်ရွက်ရမှာပူပေါင်းဆောင်ရွက်ဖို့အသင့်ရှိတဲ့အကြောင်းပြောဆိုထားပါတယ်နှစ်နိုင်ငံတန်တမာဆက်ဆံရေးကို1949ခုနှစ်အောက်တိုဘာလ6ရက်နေ့မှာစတင်ထူထောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ